ခုစပီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။2020ရွေးကောက်ပွဲအတွက်လက်ရှိအာဏာရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပြန်ပါပြီးကိုယ်စားလှယ်လောင်းအစ်က20ရာခိုင်နှုန်းလောက်ပဲပါတာကြောင့်အပြောင်းအလဲသိပ်ဖြစ်လာမှာမဟုတ်ဘူးဆိုပြီးဝေမကြသူတွေရှိပါတယ်။ဒီအမြင်ကဘယ်လောက်မှန်ပါသလဲ။လူလူမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့အပြောင်းအလဲမျိုးဖြစ်လာဖို့ဒီအချက်ကအဓိကကြပါသလား။တခြားထက်သွင်းစဉ်းစားစရာဘယ်လိုအချက်တွေရှိပါသေးတယ်လဲ။စသည်အားဖြင့်အခုဆွေးနွေးကမှနားဆင်ကြရပါမယ်။မြမအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရည်သူတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဦးတင်မောင်တန်းနဲ့ဦးစည်ရည်သူဒီ UI အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။အဲမင်္ဂလာပါကိုကျွန်တော်သိရင
်မင်္ဂလာပါဗျ
။ Okay ခင်ဗျာ။ဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းစည်းရုံးတွေထွက်လာပါတယ်။အဲဒီမှာလူတွေကမျှော်လင့်ထားကြတာကလူသစ်တော်တော်များများပါလာမလားလို့မျှော်လင့်ထားကြတာကနေပြီးတော့လူသစ်က20ရာခိုင်နှုန်းပတ်ဝန်းကျင်ပါပြီးတော့လက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပတ်ဝန်းကျင်ပြန်ပါလာပါတယ်။အဲဒီအပေါ်မှာဝေမကြတဲ့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားရပါတယ်။ဆိုတော့ပထမဦးဆုံးဆရာဦးတင်မောင်တန်းခင်ဗျာဒီလိုလက်ရှိလွှတ်တော်ကိုယ်စားလှယ်80ရာခိုင်နှုန်းလူသစ်က20ရာခိုင်နှုန်းနဲ့ပဲရွေးချယ်တဲ့အပေါ်မှာဆရာအမြင်ပထမဦးဆုံးသိပါစေခင်ဗျာ။
အပြောင်းလဲနဲ့လူသစ်လူကောင်ရွေးတာလည်းတော့မဆိုင်လောက်ဘူးလို့ကျွန်တော်ထင်တယ်။အဓိကဆက်ဆက်တဲ့အချက်ကတော့သင်ယူနိုင်မှုသင်ယူနိုင်စွမ်းရည်ဖြစ်လိမ့်မယ်ထင်တယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်းဒီကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ရဖို့ရှင်းလင်းပြောကြားချက်မှာဒေါက်ဆန်းစုကြည်ကသင်ယူမှုအရေးကြီးတဲ့အကြောင်းပြောတော်တာတွေ့ရတယ်။ဆိုတော့ဘယ်လောက်ထိသင်ယူနိုင်စွမ်းရည်ရှိမလဲဆိုတဲ့အပေါ်မှာပဲမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့နော်အဲ့ဒီတည်ယူနိုင်စွာရှိတယ်ပြီးရင် account ထဲပေါ်နိုင်စွာရှိတယ်ပေါ့ဒီနှစ်ချက်ကအရေးကြီးမယ်လို့ထင်တယ်လူကောင်းလူသစ်ထက်ပေါ့
ဟုတ်ကဲ့ကိုစေယူသူကရောခုနလို80 20ရွေးချယ်ထားတဲ့အပေါ်မှာကိုစေယူသူဘဝင်ကြလား
ကျွန်တော်ကတော့ဟိုမှန်မှန်တော့ဟိုလောက်ပေါ့ရ70 30လောက်ဆိုရင်တော့ပုံများကောင်းမလားဆိုရင်ကိုကတော့ပါတီပြင်ဘက်ကလူတယောက်အနေနဲ့ပါတီထဲကအခြေအနေကိုမသိဘဲနဲ့တော့ကျွန်တော်ကတော့စဉ်းစားမိတာပေါ့နော်ဆိုတော့ဟိုလူတော်များများကြတော့လဲသူမျက်နှာသက်တူအသက်တူကိုမြင်ကျင်နေနဲ့တူပါတယ်အဲ့ခါကျတော့အခုလိုမျိုး70 20ကျတော့ဟိုနည်းတယ်လို့ထင်တဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကတော့ဒေါန်ဆန်းစုကြည်ကတော့ကျွန်တော်ထင်တော့ဒီကောင်က2020ကလည်းသူအရေးကြီးတဲ့အချိုးအခွေဖြစ်တဲ့အတွက်သူကတီတီပြီးသားလူတွေနဲ့ပဲဆက်ပြီးတော့အများစုချီတက်ချင်တဲ့သဘောလို့တော့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒါတစ်ခုပေါ့ဟိုနောက်တစ်ခုကကျတော့ဟိုအဲ့ဒီ80 20ထဲမှာလဲကျွန်တော်တို့ကဒါကတော့80 20ဆိုတာကတော့ဟို quantitative ပေါ့လीဟိုကိန်းဂဏန်းအနေနဲ့ပဲကျွန်တော်တို့ကပြောတာပေါ့လीဒါပေမဲ့အထက်ထဲမှာ qualitative ပေါ့ဟိုအရေးသွေးရဘယ်လိုပြောင်းသွားလဲပေါ့နော်အဲ့ဒီအသက်တွေကဟိုဘယ်လိုလူမျိုးတွေလဲအဟောင်းတွေကရောဘယ်လိုလူမျိုးတွေလဲအဲ့ဒါကတော့နောက်တစ်ဆင့်တော့ထပ်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်လို့ထင်တယ်နော
်ဟုတ်ကဲ့ဒီလူသစ်နဲတဲ့အပေါ်မှာကျွန်တော်နားလေတာပေါ့နော်ဝေဖန်တဲ့လူတွေရဲ့အမြင်ပါလဲဆိုတော့ဒီပြီးခဲ့တဲ့9နှစ်တာကာလမှာဒီလက်ရှိလွတ်တော်ရဲ့စွမ်းဆောင်မှုအပေါ်ပေါ့လက်ရှိလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုအပေါ်မှာဘဝင်မကြလို့ဟလာနောက်ထပ်လက်စလက်နာပူထက်မဲ့လူသစ်တွေကိုမျောလင့်နေလို့ကျွန်တော်အဲ့လိုနားလေတယ်ဆိုတော့ဇော်တမုံသန်းအနေနဲ့ကဟလာပြီးခဲ့တဲ့9နှစ်လွတ်တော်သက်တမ်းမှာလွတ်တော်ရဲ့စွမ်းဆောင်ကြီးတွတ်တော်ကုစရီရဲ့စွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲ
ပြီးခဲ့တဲ့သတ္တမှာအကြည့်လို့ရှိရင်တော့ကျွန်တော်တို့ရေပူရအားဖြင့်လွတ်တော်တွေဟာဆွေရပေါ်မှာဝေဖန်တာနေတယ်ဆိုပြီးတော့တော်တော်များများဝေဖန်ကြတယ်အထူးသဖြင့်မီဒီယာကနေသုံးသက်တဲ့တွေကအဲ့ဒီလိုပြောကြတာလည်းရှိတယ်ဒါပေမဲ့ဟိုလွတ်တော်အပူကြီးထိရောက်စေခြင်းလေဆိုတော့ကလည်းကျွန်တော်တို့တိုင်းပြည်ကိုပြောင်းသွားစေခြင်းလို့ပေါ့နော်ပြောင်းသွားစေခြင်းလေဆိုတဲ့အခါကျတော့ပထမဆုံးအခြေခံကလူသစ်ပဲပြည်ပြည်လူကောင်းပဲဖြစ်ဖြစ်လက်ရှိစနစ်ကိုနားလည်ဖို့လိုတယ်ပြီးရင်ကိုရွေးချင်တဲ့စနစ်ကိုနားလည်ဖို့လိုတယ်ကိုရွေးချင်တဲ့စနစ်ဆိုလို့ရှိရင်2015 NLD ရဲ့တင်ညာချက်မှာဖော်ပြထားပြီးသားဖြစ်တယ်ဘလို့ဆွေးရမျိုးတည်ထောင်နေတာလဲဆိုရင်တန်ရှင်ဖြစ်လက်ပြီးတော့ထိရောက်တဲ့အဆူရအောင်သူကထူထောင်တယ်လို့ထူထောင်ခြင်းတယ်လို့သူကပြောထားပြီးသားဖြစ်တယ်ဆိုတော့ဒါဖြင့်တန်ရှင်ထိရောက်ဖြစ်လက်တဲ့အဆူကဘာလဲအဲ့ဒီမှာလိုအပ်တဲ့စနစ်တွေကဘာလဲဘာလို့လောက်အောင်မှာလဲဆိုတဲ့ကိစ္စမှာတော့ ပြီးခဲ့တဲ့အစောလက်ထက်မှာလည်းစိန်ခေါ်ချက်ရှိနေတယ်လို့ထင်တယ်ရှင်းရှင်းလင်းလင်းဖွင့်ဆိုသတ်မှတ်ထားတာမရှိဘူးဖွင့်ဆိုသတ်မှတ်ထားတာမရှိတဲ့အတွက်ကြောင့်မို့လို့လေကျွန်တော်တို့ဝေးပါမယ်ဆိုရင်တင့်တပါဆိုတော့မေးခွန်းတစ်ခုရှိလာတယ်ဘာကြောင့်လဲဆိုတော့အဲ့ဒီလိုစနစ်တွေကိုဘလို့စနစ်တွေနဲ့နိုင်ငံတွေကပေါ်ဆောင်ရမလဲဆိုတော့ကိုလိလာဖတ်ရှုတဲ့လူဒါတော်တော်လေးနဲ့တော်တော်လေးနဲ့လေဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထိုင်မှာမဟုတ်ဘူးအပြင်းမှာလဲနေပါတယ်ဘာလို့လဲဆိုရင်အဲ့ဒီလိုကိစ္စတွေကဝဲသွားယူုံနဲ့တိကျတဲ့ကိစ္စတွေမဟုတ်ဘူးဝဲကတိပလီကိုပဲပြောတာဖြစ်တယ်နိုင်ငံနေရဲ့ဒီကြနိုင်ငံတစ်ခုချင်းနေရဲ့စနစ်တွေကိုကျွန်တော်တို့ရေဘူးရအားဖြင့်ကြောင်းနေတာရေဘူးရကြကြလောက်ပဲပြီးနိုင်ခဲ့တယ်အသေးစိတ်ထိမပြီးနိုင
်ဟုတ်ကဲ
့ဒါကြောင့်မို့လို့အဲ့ဒါကိုမြင်ဖို့ဟာကလူဟောင်းနဲ့တူတစ်ထက်ပေါ့နော်ကျွန်တော်တို့သိပြီးတော့မပတ်သက်ဘူးဒါကြောင့်ဘလို့ပဲဖြစ်ဖြစ်ရွေးတော်မယ်ဆိုရင်လက်ရှိစနစ်ကိုတည်ဖို့လို့
ဟုတ်ကဲ့
အဲ့တော့စိန်ခေါ်ချက်ကကိုရွေးမယ်စနစ်တနည်းပြောလို့ရှိရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2015ဒီကောက်ပွဲကြီးညာစရမ်းမှာဖော်ပြခဲ့တဲ့တန်ရှင်းจิตလက်ထိရောက်တဲ့အစိုးရကိုဘယ်လိုထူတော်မလဲဒါကတော့ချက်ပါပဲ
ကိုစီသူကိုစီသူရောပြီးခဲ့တဲ့လွတ်တော်တတ5နှစ်မဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစီသူဘယ်လိုသဘောရလဲ
ကျွန်တော်ကတော့ဒီတဲ့ပိုကောင်းအောင်လုပ်လို့ရတယ်လို့မြင်တယ်ပေါ့နော်ဟိုဘာလို့လဲဆိုတဲ့အခါကျတော့ဟိုကျွန်တော်မြင်တာတော့လေဟိုလွတ်တော်ကဟိုအစိုးရအဖွဲ့ဖွဲ့နိုင်မှုရွေးပေးတဲ့အဖွဲ့အနေနဲ့အဓိကအပြင်ဟိုတုံးလိုက်တယ်လို့ကျွန်တော်တို့မြင်တာပေါ့နော်အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကကျတော့ဟိုလွတ်တော်တဲမှာကကျတော့ဟိုဘယ်လိုပြောရမလဲလှုပ်ရှားမှုကတော့အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အထက်တဲမှာလည်းဟိုလုံနိုင်ကြိုင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်လည်းအားကြီးတော့ပေါ်လာပါတယ်အတန်ကကြားနေတာကတော့တချို့ပြည်နယ်တို့တိုင်းဒေသကြီးလွတ်တော်တို့ဘာလို့မှဆိုရင်တော့အတန်ကြာတာနဲ့ပေါ့နော်ပြောင်စုလွတ်တော်တွေမှာတော့နည်းနည်းလှုပ်တဲ့လူရှိတယ်ရန်ကုန်တို့ရန်ကုန်လွတ်တော်မှာဆိုလည်းဘာပဲပြောလှုပ်တဲ့လူတွေကျွန်တော်တို့ရှိတယ်ဘုံပြည်နယ်လိုဟာမျိုးမှာလည်းရှိတယ်ကျန်တဲ့နေရာတွေကတော့ဟိုသတင်းမီဒီယာကမပေါ်ပြတာတော့တောင်းတော့လကောင်းဒါမှမဟုတ်ဘယ်နဲ့လဲသူဟာသူကိုငြိမ်တာတော့လကောင်းငြိမ်တယ်လို့တော့ကျွန်တော်တို့တုံ့သက်ရတယ်နော်အခုရှိတာကတော့ဘာလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကဒီတဲ့ပုံပြီးစွန့်ပြနိုင်မှုဆိုတာကတော့သူတို့ရဲ့အခံနဲ့လဲဆိုင်တယ်နောက်တစ်ခုကတော့သူတို့ကို support လုပ်တဲ့ team ပေါ့နော်ကျွန်တော်ဒီခု American ပြည်ထောင်စုလို့ပြောရောက်တဲ့အခါကျတော့ဘာတွေ့ရလဲဆိုတော့ဒီတော်တော်ကိုယ်စားလှယ်တွေပါကသူတို့ကိုကြောတော့နောက်ခံပေးထားတဲ့အဖွဲ့တွေကတောက်နော်သူတို့သက်ဆိုင်ရာဟို constituency ပေါ့လေအဲ့ဒီ Lesson နယ်မှာရှိတဲ့တဖွဲ့ပြီးတဲ့အခါကျတော့ Washington DC ပေါ့လေဒီမြို့တော်မှာရှိတဲ့ဒါလွှတ်တော်မှာရှိတဲ့သူ့ရဲ့ဒါ Chief of Staff ပေါ့နော်အဲ့ဒီလူတွေကတော်တော်လေးကိုတောင့်တင်းတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒီသမရဦးသိန်းစိန်လက်ထက်ကလည်းဒီတိုင်းပဲနောက်ပြီးတဲ့ခါကျတော့ဒီဘက်ဒေါန်ဆန်းစုကြည်လက်ထက်မှာကျတော့လည်းဒီလွတ်တော်ကိုယ်စားလှယ်တွေကို support လုပ်တဲ့ကတော့အားနေတယ်ဒါကကျတော့လည်းဗန္ဓာရေးခြေနေကြောင်လည်းကျွန်တော်တို့ဖြစ်နိုင်တာတော့တွေ့ရတယ်ဆိုတဲ့ခါကျတော့ဟိုလူတွေရဲ့အခံကြောင်လားဒါမှမဟုတ်ပဲနဲ့လည်းသူတို့ကို support ပေးနိုင်တဲ့ mechanism ပေါ့နော်ဒီရန်တရားကအားနေတာလားပေါ့နော်အဲ့ဒါလည်းကျွန်တော်တို့အဖြေရှာဖို့လိုတယ်နောက်ဆုံးတစ်ခုကတော့ဗာလဲဆိုတော့ဒါကကျွန်တော်တို့လွတ်တော်နဲ့အစိုးရဆိုတဲ့ကောင်ပါအစိုးရထဲမှာကျတော့ဒေါ်ဆန်းစုကြည်ကထိုင်နေတာဟုတ်သူကတော့တကယ်ဒီပြည်နိုင်ငံကလူများစုကလည်းလေးစားရတဲ့ပုံစံဖြစ်တဲ့ဒီပမာကြည်ရဲမှာတကယ်ကြော်ကြားတဲ့ပုံစံဖြစ်တဲ့ခါကျတော့ပါတီရင်းကလူတွေကဒီလွတ်တော်ကလူတွေကပဲဒီကိုယ်ကောင်းဆောင်ကိုပြန်ပြီးတော့ထောက်ပြရတဲ့သဘောမျိုးပေါ့နော်ဒါရိုက်ထောက်ပြရတာမဟုတ်ပေမဲ့သူပူဇော်ပြုတဲ့အစိုးရကိုထောက်ပြဖို့ဘာညာကျတော့ခက်များခက်နေသလားအဲ့ဒါမျိုးဆိုရင်တော့ဒါကလွှတ်တော်ကိုယ်စားလှယ်တွေရဲ့အခံတို့သူတို့ကို support လုပ်ထားတဲ့ဟိုထောက်ပံ့မှုတွေဘာလို့လဲမဆိုင်ဘဲနဲ့ဘာလို့ပြောဟိုရှိန်နေတယ်ဆိုတဲ့ဟာမျိုးကြောင့်များလားပေါ့နော
်ဟုတ်ပြီးခဲ့တဲ့လွှတ်တော်တန်းလွှတ်တော်တန်းမှာနဲ့ပတ်သက်ရင်လွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ရင်အဓိကအများဆုံးပြောကြတာကတော့ check and balance ပေါ့အစိုးရကိုစောင့်ကြည့်မယ်ဝေဖန်မယ်ထောက်ပြမယ်လမ်းတက်ပေးမယ်ဆိုတဲ့လှုပ်ဆောင်ချက်မျိုးအားနည်းတယ်လို့အများစုကဝေဖန်ကြတာကျွန်တော်တို့တွေ့ရတယ်လေနောက်ပြီးတော့ရုပ်တမောင်တန်းဗမာပြည်မှာလက်ရှိကဟလာအိုးချိုရေးပိုင်းကနေပြီးတော့အပြောင်းလဲကိုအဓိကတွန်းနေတာကျွန်တော်တို့တွေ့ရတယ်လွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းတာတယ်အိုးချိုရေးပိုင်းကလိုချင်တာကိုလွတ်တော်ကလိုက်လုပေးတဲ့ပုံမျိုးပဲတွေ့ရပြီးတော့လွတ်တော်ကဥဆောင်နေတဲ့ပုံမျိုးမတွေ့ရဘူးဆိုတော့တကယ်တကယ်ရောလွတ်တော်မှာလူတွေပဲများများလူကောင်းပဲများများဟလာ check and balance မလုပ်နိုင်ဘူးအစိုးရကိုသူကလမ်းမတက်ပြီးနိုင်မှုစောင့်ကြကြည့်ရှုတာအားနေမယ်ဆိုရင် လွတ်တော်ကနေပြီးတော့အပြောင်းအလဲကိုတွန်းဖို့ဆိုတာကဘယ်ဖြစ်နိုင်ပါမလဲခင်ဗျာ
။ဟိုကတစ်ခုဒီလိုတော့အခြေခံတစ်ခုတော့ကျွန်တော်တို့နည်းနည်းပြန်ပြီးသွားရမယ်ချင်တယ်။ပထမကျွန်တော်တို့အဆက်ဆက်လေးတွေပေါ့နော်အဆက်ဆက်အခြေခံ။အဆက်ဆက်အခြေခံကကျွန်တော်ပါတီတွေမှာနိုင်ငံရေးတံပိုးထားမှုတွေရှိတယ်။အဲ့ဒီနိုင်ငံရေးတံပိုးထားမှုတွေကနေမှာမူဝါဒတွေဖြစ်လာတယ်။ဒီမှာရှိုးစင်လာဆွဲတဲ့လူတွေမှာအမေရိကန်မှာဆိုရင် conservative ဖြစ်တဲ့ Republican Party ကဆိုလို့ရှိရင် China နဲ့ဒီမျိုးကိုစားပြီးမဲ့ Democrat ဆိုလို့ရှိရင်အလုံးလုံးတဲ့သူတွေလည်းအချိကလူသားစားကိုစားဒါကနိုင်ငံရေးတံပိုးထားမှုတွေကနေမူဝါဒတွေထွက်လာတာ။အဲ့ဒီမူဝါဒတွေကိုမလုံမနေရလို့တင်ချဖို့လိုပဲဆိုမှဥပဒေဟာဖြစ်လာတယ်။ကျွန်တော်ဒါလေးပြောရတာတခြားကြောင့်မဟုတ်ဘူး။ဥပဒေပြုတယ်ဆိုတဲ့ဟာကတိုင်းပြည်တစ်ခုကိုကောင်းအောင်လုပ်တဲ့ခါမှာဘယ်နေရာလေးကရှိနေတယ်လဲဆိုတာလေးကိုကျွန်တော်တို့မြင်အောင်ပေါ့နော်။ပထမဆုံးကျွန်တော်တို့ရဲ့ချွေးရင်ချက်ကမူဝါဒတွေကိုများသောအားဖြင့်စံအရပြောကြမယ်ဆိုရင်မူဝါဒတစ်ခုကိုကျွန်တော်တို့စပြီးချမှတ်လိုက်ပြီဆိုရင်မူဝါဒကိုအကောင့်တွေပေါ်တဲ့မူဝါဒကိုပိုင်းခြားစိတ်ပြန်သုံးသပ်ပေးရတဲ့ဘျူရိုကရေစီဆိုတာလည်းအားကောင်းပါတယ်။နံပါတ်1အဲ့ဒီဘျူရိုကရေစီရဲ့အရင်တွေးကအားမကောင်းသေးဘူးကျွန်တော်တို့စီမတိဆောက်ဆဲပဲရှိရပြီရှိနေ။နောက်တစ်ချက်ကအဲ့ဒီဘျူရိုကရေစီကလုပ်ပြီးတဲ့အခါမှာဒါကတော့မလုံမနေရအားထည့်ပြီးတော့အားနဲ့သတ်မှတ်ပြီးတော့မလုံရင်လည်းအပြစ်ပေးမယ်ဆိုတဲ့တိတက်တဲ့ဥပဒေအစစ်ကိုတက်ဖို့ဆိုတာကြတော့စမ်းသပ်ပြီးမှဘယ်ချက်တွေကတက်ရလဲဆိုရတာရှိတယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ဥပဒေတွေကိုပဲပြဋ္ဌာန်းလိုက်တယ်တမ်းပြီးတော့ကျွန်တော်တို့ဘူဝါဒနေရာခွဲခြားပြီးမကြည့်ဘူးအကုန်လုံးဥပဒေနဲ့ပြဋ္ဌာန်းလိုက်ကြောင်းပြောင်းသွားခက်တဲ့ဟာတွေလည်းဖြစ်လာတယ်ပြီးရင်လိုက်နာအောင်လုပ်ဖို့အခက်အခဲတွေလည်းရှိလာတယ်ဒါကဆိုတဲ့အခါကျတော့လွတ်တော်အမတ်တယောက်လွတ်တော်ရဲ့အခမ်းအနားဟုတ်တယ်ဘူဝါဒကိုဒီဘူဝါဒကိုဆောင်ရွက်မယ်လို့အစိုးရကပြောထားတာကိုဆောင်ရွက်လားမဆောင်ရွက်လားဆိုတော့ကျွန်တော်တို့ကြီးကြပ်ထောက်ပြဝေဖန်သုံးသက်တဲ့အလုပ်ကိုတော့လုပ်ရမယ်။ဒါပေမဲ့နော်ကျွန်တော်တို့ကဆက်ဆက်အခြေအနေကိုပြန်တော့ကြည့်ဖို့လိုတယ်ဗမာမြန်မာနိုင်ငံအနေထား။ဒါကမျိုးသားဒီမိုကရေစီအဖွဲ့ချုပ်မို့လို့ဒေါအောင်ဆန်းစုကြည်မို့လို့ကျွန်တော်ကအကွယ်ပြောဆိုနေတာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတဲ့ကိုဝင်လာရတာက2015ပထမဦးဆုံးအရက်သားတွေကစပြီးဝင်လာတာ။အဲ့တော့အောက်ချုပ်ရေးသဘောကိုစပြီးတော့လက်တွေ့ကြကြထိတွေ့ရတာဒီတော့ဘယ်သူပဲတက်လာတက်လာမျိုးသားဒီမျိုးစီဖွဲ့ချုပ်ကြုံတွေ့ကြရတဲ့အခက်အခဲမျိုးကိုကြုံတွေ့ပါတယ်တော့အဲ့ဒီအခါမှာဒီအစိုးရဖွဲ့တွေကလုပ်တဲ့ခေါင်းဆောင်တွေကနော်ကျွန်တော်တို့ကိုခင်ဗျားတို့ဝေဖန်သုံးတက်တဲ့အခါမှာသူတို့ရဲ့အခက်အခဲတွေပြင်းမှာသူတို့ရှင်းရှင်းလို့ရတာရှိကောင်းလဲရှိလဲ
ဟုတ်ကဲ့
နော်ဒီလိုအချိန်မျိုးမှာခုနကကြိုးကြိုးသိမ့်ပြီးတဲ့နော်ကျွန်တော် oversight လုပ်ရတဲ့ခါကအားနည်းသွားတတိယအရင်အစိုးရတော့ဟောအရင်အစိုးရကြတော့ကျွန်တော်သိခဲ့တဲ့ဟာတခုပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2017ကနေ15ထိ16ထိပေါ့နော်9နှစ်တာချိန်မှငင်းဆိုတော့မလွှဲခင်နေတာဆွဲခဲ့တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကိုတိုင်းကလွတ်တော်တွေကိုရောက်ဝင်ကြီးတွေอ่ะเนาะတကယ်အကောင့်တဲ့ပေါ်ပြီဆိုတော့အဲ့ဒါကိုပြန်ပြီးကန့်ွက်တယ်အဲ့ဒီဆွဲခဲ့တဲ့လူတွေอ่ะပဲပြန်ပြီးကန့်ွက်တယ်เนาะအဲ့တော့ဘာဖြစ်လာလဲပါတီနှစ်ခုရဲ့အားပြိုင်မှုဇယိုက်လက္ခဏာကိုတွားတွေ့ရ
ဟုတ်ကဲ
့เนาะအဲ့ဒါအာနာအားပြိုင်မှုမှာပြီးခဲ့တဲ့အစိုးရလက်ထက်မှာပို့ပြီးရှိပြီးတော့အဲ့ဒီအစိုးရလက်ထက်မှာအာနာအားပြိုင်မှုမရှိဘာလို့လဲပါတီနှစ်ခုကအာနာရဲ့အတိုင်းအဆကိုအခြေခံတဲ့နေရာမှာပွာသွားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ
်
။လူတွေကလည်းအာနာရဲ့အတိုင်းအဆကိုလိုချင်တဲ့အခြေခံတဲ့ကိစ္စမှာပွာသွားကြတယ်လို့ကျွန်တော်ကဒီလိုပဲထင်တယ်။
ဟုတ်ကဲ့
။ဒါကြောင့်အိတ်ကွာချက်ဖြစ်တယ်လို့ကျွန်တော်
ထင်။ဟုတ်ကဲ့။ကိုစေသူရောဒီလွတ်တော်ကအပြောင်းလဲကိုတွန်းနေတာမဟုတ်ဘဲနဲ့အစိုးရကပဲအုပ်ချုပ်ရေးဘိုင်းကပဲအဓိကတွန်းနေတဲ့အခါကျတော့လွတ်တော်ဘိုင်းကလည်းပဲပို့ပြီးတော့အပြောင်းလဲကိုတွန်းသင့်တယ်ဆိုတဲ့အပေါ်မှာဘယ်လိုသဘောရလဲ
။အဲ့ဒါကတော့ဟိုကျွန်တော်အနေနဲ့ကတော့ဟိုဘယ်သူကဥဆောင်တယ်ဆိုတာတဲ့ပေါ့လေ။ဟိုအခုလုံးကတော့ကျွန်တော်တို့တွန်းနိုင်ရင်တော့ပိုကောင်းတယ်။ဘာလို့လဲဆိုတော့အစိုးရဘိုင်းမှာလည်းတကယ်တမ်းတော့လောက်စရာတွေကကျွန်တော်တို့ကအများကြီးရှိတယ်ပြီးတဲ့ခါကျတော့အခုဘာပြောပြောဒါ2008ကမပြည့်စုံဘူးပဲပြောပေမဲ့အခုဟာကတော့ဟို တိုင်းဒေသကြီးလိုက်ဟိုပြည်နယ်လိုက်ဆိုရဖွဲ့တွေမှာဆိုရင်ဒါသက်ဆိုင်ရာခေါင်းဆောင်ရဲ့စွမ်းဆောင်မှုလိုက်တာကဟိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်ရဲ့စွမ်းဆောင်မှုကပြတ်သွားတာပေါ့နော်။ဘာပြောရလတ်ထွက်တာတွေဘာတွေကလဲတချို့တိုင်းနယ်ပြည်နယ်တွေဆိုကျွန်တော်တို့မြင်နေရတယ်ပြီးတော့ကိုဗစ်ကိစ္စမျိုးမှာဆိုရင်တနေရာနဲ့တနေရာကကျွန်တော်တို့ဟိုကိုယ့်ရဲ့ဟိုအကဲဖြတ်မှုပေါ်မူတည်ပြီးတော့သက်ဆိုင်ရာခေါင်းဆောင်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့ဒါကာဖျူးချိန်ပေါ့ဗျာ။ပြင်ညမထွက်ရတဲ့အချိန်သတ်မှတ်တာဘာညာဆိုတာကျွန်တော်တို့ကွာသွားတာကျွန်တော်တို့ကတွေ့ရတယ်ပြရတဲ့ခါကျတော့ဟိုအစိုးရဘိုင်းကလည်းတကယ်ကတော့တွန်းမှုတော့လိုတယ်ဒါပေမဲ့တော်တော်တွေကတော့မလုပ်ဖို့လိုလဲဆိုတော့အစိုးရကဟာမသွားရအောင်ပြတဲ့ခါကျတော့ဟိုဟိုအက်ကိုးချိန်မှလို့ခေါ်တဲ့ဒီကိုပဲအကုန်လုံးစဉ်းစားပြီးတဲ့ခါကျတော့ဆုံးဖြတ်နေတဲ့ခါကျတော့ဟိုအိုင်ဒီယာမျိုးစုံမထွက်လာပဲနဲ့ဟိုအကောင်းဆုံးအိုင်ဒီယာမဟုတ်ပဲနဲ့အိုင်ဒီယာတစ်ခုတည်းကိုပဲအကောင်းဆုံးယူပြီးတော့အကောင့်ထဲပို့လိုက်တာလိုမျိုးမဖြစ်အောင်အဲဒါမျိုးဒါလွတ်တော်လို့ပါလို့ကျွန်တော်တို့ထောက်ပြဖို့လိုတယ်အဲ့တော့ဘသူဘသူကဥဆောင်ဆိုတာကတော့ကျွန်တော်ထင်တော့ပြောဖို့တော့ခက်တယ် ਨੇ ဒီလိုဘာလို့လဲဆိုရင်မြန်မာနိုင်ငံရဲ့စနစ်ကလည်းတမရစနစ်ဆိုပြီးတော့ဖြစ်နေတာပေါ့နော်ရေဟိုပြောထားတဲ့ပုံစံကလည်းတမရနိုင်ငံဟိုတကယ်တမရစနစ်တော့ဟုတ်ချင်မှာဟုတ်မယ်ပြီးတဲ့ခါကျတော့ခေါင်းဆောင်ကလည်းတကယ်ဟိုတခစ်မှာတယောက်ပေါ်တဲ့ဒေါန်ဆန်းစုကြည်လည်းကျွန်တော်တို့ဖြစ်နေတဲ့ခါကျတော့အစိုးရဘက်ကလည်းဥဆောင်မှုတော့လိုတယ်ဒါပေမဲ့အစိုးရနဲ့လွှတ်တော်နဲ့ဘသူကဥဆောင်မဆောင်ဆိုတာလည်းသူ့ရဲ့ခံကဏ္ဍအလိုက်ကျွန်တော်တို့ကြေပြင်ဖို့ရလိုတယ်ပေါ့နော်ကျွန်တော်မြင်ကတော့အစိုးရကလည်းတီးတဲ့တော့ပို့ပြီးတော့တောင်းတတင်းတင်းဖြစ်အောင်လုပ်ဖို့တော့လိုတယ်လို့လွတ်တော်ကလည်းသူ့ဟာနဲ့သူတော့လိုအပ်နေသေးပဲပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာလို့လွတ်တော်ရဲ့ခန်းကန်နာတော့အလေးပေးပြီးပြောလို့ရှိလဲဆိုတော့လွတ်တော်ဆိုတဲ့ဟာကတော့မြန်မာနိုင်ငံမှာရှိတဲ့ဟာ institution ပေါ့လေ democratic ဒါဖွဲ့စည်းလို့ကျွန်တော်တို့ဖြစ်နေတဲ့အတွက်ကြောင့်မလို့လွတ်တော်ကတော့ရှာရှာပွားပွားရလာတဲ့အချိန်ကာလလေးမှာတောင်းတင်းစေချင်တာဆိုရတွေကတော့ဘာပြောပြောကျွန်တော်တို့ကဘယ်ခက်မှမဆိုရှိခဲ့တယ်ပေါ့နော်ဒါတက်မတော်ဆိုရလက်တက်မှာလဲဘာပြောပြောဝန်ကြီးချုပ်တို့ဝန်ကြီးတို့ကတော့ရှိနေတဲ့အတွက်ကြောင့်မလို့မရှိတဲ့ခဲ့တဲ့လွတ်တော်ကိုတော့ဒီတဲ့တော့တက်တော်နေနေဖြစ်စေချင်တာ
ဟုတ်ကဲ့နောက်တစ်ချက်ကခုနကူဇေသူပြောတဲ့ထဲမှာပါတယ်လို့ပြည်내တိုင်းဆိုရတွေဝန်ကြီးချုပ်တွေပေါ့လေပြောရရင်တော့ဝန်ကြီးချုပ်တွေရဲ့တယောက်ချင်းစီရဲ့လက်စာလက်နာအစွမ်းအစပေါ်မူတည်ပြီးတော့ဟလာသူဒေတာသူဒေတာမှာအိဆာရတွေနဲ့ပတ်သက်လို့ဂိုင်တွယ်ပုံကပြောင်းသွားတယ်ကျွန်တော်တို့ပြီးခဲ့တဲ့တက်တာမှာပြန်ကြည့်မယ်ဆိုရင်တချို့ပြည်နယ်တိုင်းတွေမှာဟိုဘာဖြစ်နေမှန်းတော့မသိတော့အောင်ဘာမှအတန်မထွက်တဲ့ဟလာထင်းထင်းရှားရှားထူးထူးခြားခြားဘာမှမကြားရတဲ့တိုင်းတွေပြည်နယ်တွေကအများစုပဲတကယ်တကယ်အတန်ထွက်တဲ့လက်စားလက်နာမြင်ရတဲ့ဝန်ကြီးချုပ်ကနည်းနည်းပဲရှိတယ်အခုရွေးကောက်ပွဲမှာလည်းပဲရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ကျမ်းမာရေးရဆိုပြီးတော့ရွေးကောက်ပွဲပြန်မဝင်ဘူးကျန်တဲ့တိုင်းတွေပြည်နယ်ဝန်ကြီးချုပ်တွေအားလုံးရွေးကောက်ပွဲပြန်ဝင်တယ်ဆိုတော့အလားအလာကတော့ဒါဘလူးလာမယ်ဆိုတာမသိပေမဲ့ခံမရတာကတော့နောက်တဲ့တန်းမှာလည်းပဲလက်ရှိဝန်ကြီးချုပ်တွေပဲဆက်ပြီးတော့ဟလာတာဝန်ကြမယ်ဆိုတဲ့သဘောမျိုးကျွန်တော်တို့အလားအလာတော့မြင်နေရတာပေါ့လေဆိုတော့ဥဒမောင်းတန်းငကိုတုံးကတော့မှလက်စလက်နာမရှိတဲ့ဝန်ကြီးချုပ်တွေပဲထပ်ပြီးတော့နောက်တဲ့တန်းမှာလည်းပဲဝန်ကြီးချုပ်ဖြစ်လုပ်မယ်ဆိုရင်လူတွေလိုချင်တဲ့တကယ်လက်တွေ့ကြကြမြင်ချင်တဲ့ဟလာအပြောင်းအလဲမျိုးဖြစ်လာဖို့လွယ်ပါမလားဆရာဥဒမောင်းတန
်းဟိုပရမကဟိုဒီဝန်ကြီးချုပ်တွေပဲနောက်တက်တမ်းမှာဝန်ကြီးချုပ်ဖြစ်မယ်လို့ယူဆလို့ကြရအောင်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ပထမတက်တမ်းမှာအစိုးရဖွဲ့ဖို့ကိုကြည့်တဲ့အခါမှာပါတီကောင်းဆောင်တွေအကုန်လုံးကဝန်ကြီးချုပ်နေရာမှာထိုင်တယ်။အဲ့ဒါကိုတော့စန်းစုကြည်မိန့်ခွန်းမှာတည်မှုနဲ့ဆက်ဆက်ပြီးကျွန်တော်ကြည့်ဖို့လိုတယ်။ပထမတစ်ချက်ကခုနကျွန်တော်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာပထမဦးဆုံးအထုရေးတဲ့ဝင်ရတာဖြစ်တဲ့အကြောင်းဒါဘယ်ပါတီပဲဖြစ်ဖြစ်သင်ယူဖို့လိုအပ်တယ်အဲ့ဒါကိုအတိမတ်ပြုတ်ပြီးတော့စာစုကြည်ကပြောသွားတယ်အဲ့တော့ခုနပါတီကောင်းဆောင်တွေကများသောအားဖြင့်တခြားနိုင်ငံတွေမှာရောအစင်လာနိုင်အခြားဒီရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတွေပေါ့နော်အဲ့ဒီအစိုးရတွေမှာပါတီထိန်းတန်းကောင်းဆောင်တွေအကုန်လုံးကဘူအစိုးရရဲ့ဝန်ကြီးနေရာတွေကိုယူကြတယ်ဒါပေမဲ့ပြီးခဲ့တဲ့တက်တမ်းမှာအဲ့ဒီလိုမဟုတ်ဘူးအဓိပ္ပာယ်ကပါလေတော့စာစုကြည်ပြောသွားတယ်သင်ယူဖို့အတွက်သူတို့ဒီတိုင်းလူစင်းသွားတာလေအဲ့တော့ဒီတက်တမ်းမှာတော့ကျွန်တော်အဲ့ဒီလိုဖြစ်နေမှာမထင်ဘူးဝင်ရုပ်တချို့ဝင်ရုပ်တွေတချို့ဟာတော်တော်များများအလေးလာသင်ယူပြီးသွားပြီဒါကြောင့်မို့သူတို့ဒီနေပြည်တော်ကိုရောက်လာကြနိုင်မယ်လို့ကျွန်တော်ကတော့ဒီလိုမျှော်တင့်တယ်အရင်တိုင်းကြည့်ချင်ပါတယ်ကိုကျော်ကျော်သိန်းပြောသလိုဒီဝင်ရုပ်တွေပြန်ဖြစ်မယ်လို့တော့မထင်ဘူးအပြောင်းအလဲတွေလည်းရှိနိုင်မယ်ထင်တယ်ဥမာတချို့ဟိုနေပြည်တော်မရဘူးလို့ရှိရင်လည်းဝန်ကြီးချုပ်တွေကတွတ်တော်ဘက်ကိုပြန်ပြီးသွားပြီးတော့အစိုးရကိုပြန်တဲ့အထင်ကြောင့်ဘာလို့တို့တွေအစိုးရကိုဒီတို့တော့ခုနပြောသွားတဲ့တစ်ချောင်းလုံးမှာကျွန်တော်တို့အစိုးရကိုထိန်းချုပ် 不纠察的看嘛，来回家家找啊，找啊都是。别人在干嘛？不多啊，送家开的，送家家的消息，哎哪里啊？引进的，我嘛，啊，苏亚也 performance 就标的，上面比秒目的不？细细动作难不对，目的呢别他干的，都是大兵们，都是啊，别个大家干的水，龙岩是谁？阿佩姆，阿里达呢？别个的。阿里一段龙岩是谁个？可能天降地降的老婆老婆对，三年内我傻逼出张一岁内龙岩是对的，就能听得到。大兵们，苏亚有几家的大宝湾的把的比，不多个嘞，苏亚嘛。台江记者的 monitoring 呢 ，evaluation 说的，十年，见面你了，六多个在里啊，超标了，就那么讲的啊。
嗯，好的。
哎，那个，你，哎，那里在哪嘛模糊？现在现在在哪弄啊？超标的啦，没讲的啊。啊，苏亚嘛 ，MNE system 你得苦劳，低收入没得给的。嗯。大比没，第二个在哪嘛？中山书记啊，哎，你十年过，低收入的傻逼，当初给的路。就那我地基雕法，标个嘞，别讲我，喏，地基啊，哎，我啥比老个地基雕细个。
OK。
啊，酷，哎，你 monitoring evaluation system 是嘛？啥比多了哦？比个嘞，等等嘛，啥比天里嘞？大妹妹，哎，啥地方？对嘞，我明天哪里有生的，等我骗你嘞，别讲，我地少大木，地少开的，就那。
嗯，啥位是地大玻璃？所以就那。
啥位是
？OK。所以，哎啦。来西文尼州这边，文尼州边皮地皮西，没皮地皮西，老太表来皮地皮西，老多故事来里个那边啦。来西十岁，阿爹那岁皮地皮西，大瑞个，这个年纪呢表来的皮肤对，的确对个，你讲么家务呗，就那路他们家么所言故事都，这个路的年纪呢，都路也你的路啊，不话过，大概提的表来的面目所言，这个这家白路一切对面路啦的故事都。
嗯，当然了吼。刚上的也好，几万只保养，都是不老几万他的嘞。我台湾刚上的啊，不老几万他的嘞。你妈那眼来是钱，你个钱比不老提多那没路，怪他嘞不？那他哎不嘛，得吃低吧嘞。哎，那我这个肉，我们那边比较那家好嘞，不哩？比如说这些那呀，那的，所以要配不？那所以要这些那些不？那就的，比如我那些那些，哎呀，这个不老提，毛呢啊个，或者提的。老多老人不咯，但是咩，现在都讲那边咩，但现在多伢子过路也的不咯，哎，宝马嘞，就那路五 D 的嘞不咯，哎，那边嘞开车咯，苏亚坡嘞嘛是的，但苏亚坡嘞嘛偏南面路的不哩，苏亚坡是啥咯，今年嘞答应我，那边嘞开车咯，比较舒服嘛，哎嘛，刚开你要要南面过不，你这个刚上你要要南面过，这个也热情啊嘞，啊，多嘞几把嘞路。就那罗尼嘛嘞，吼，那个伊都嘛会叫啦叫啦，但阿姆平嘞嘞 ，technocrat 路口嘞，但平常时咩就那罗叫啦叫啦，啵哩，就罗，这个老年人嘞，就是叫啦咪算咯，伢伊罗管多阿古罗死嘞，啵，保罗说，伊嘛比阿罗，吼，阿比如卢宝马，其他那些那个嘞，偏内地啦，偏内地叫么罗，底下伊罗，底东家里只老多，就咪罗，就那罗天嘞。
OK， 所以我们讲哟，比如七地个，那他太多生产部路嘞嘞有啥话嘞，是啊，这个列队路嘞有铁嘞，表嘞没有里面阿不。
好的，第一个啊，就那路，苏亚的西亚苗岭的，所以七个特库咯，就那路，皮特鲁鲁啊的，他把包场过路来，包场。我话嘞，所以，南安一巴地的，南安一广场的，看看南面，苏亚文南的，看看南。啊，南安一广场的，看看南嘛嘞，所以，我南安一苗蛮只地漂亮。都之前呢，南安一几月节一蛮只漂亮。哎，你以为这一万只股，刚才跑来提，压来压来提，比如如如如拉的，为啥目的？别跑来提，涨来比啊那个，比如这些涨来比啊，哎，你比如这些以为你得牛肉，喏，但是那些不老百姓拉说的，是你苦心的，哎那个，比如把那外面西门看外面居民涨来说的，他得苦老的把的，因为罗罗 ，public finance management。reform so we through call it no so lo era a lo le da mai mai eh aku che ti do che che pyan pyan the banai muni thana o be udp lo ni ya de che che pyan pyan di chano lo muni thana de ati di pi ye out thi twa bo thi do chano lo di la me tat tan ma phit la lai me lo chano myo le ne sa lo sa ne da ga u sai sai lat tak ya sa le do san su ji a su a lat tak ma set lo de เนาะအချိန်အဟုန်နည်းနည်းလေးရလာပြီလို့ပြောတယ်အထူးသဖြင့် MSDP လို့ပြောတဲ့မြန်မာ Sustainable Development Plan ပေါ့เนาะအဲ့ဒီစီမံကိန်းနဲ့အတူတွဲလာတာအဲ့ဒါနဲ့ချိတ်ဆက်ပြီးလောက်တာเนาะနောက်တစ်ချက်တတိယတစ်ချက်ကျွန်တော်ထပ်ပြီးလုပ်နိုင်ရင်ကောင်းမယ်လို့အကြံပေးချင်တာတွေတကူကတော့ Civil Service ဒီကျွန်တော်တို့ဘယ်လိုပြောမလဲအစိုးရအုပ်ချုပ်မှုဝန်ထမ်းတွေပြုပြင်ပြောင်းလဲရေးပေါ့ကော်မရှင်တခုပြန်နေတုံ့တက်ဖို့တူတယ်အဲ့ဒါ1962ခုနှစ်မှာ Civil Service Commission လွတ်လပ်ရပြီးကျွန်တော်တို့ဆယ်ဆက်3နှစ်7နှစ်ဆက်လောက်ကြာတဲ့အခါမှာဥဒ္ဓမာဒါကိုပြန်ပြီးလုပ်တယ်ဗျ Report လည်းထွက်ခဲ့တယ်စီရင်ခံစာလည်းထွက်ခဲ့တယ်ဒါပေမဲ့အခုကျွန်တော်တို့အုပ်ချုပ်မှုဒီ Civil Service တွေကိုကြောင်းလို့မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကလည်းအဲ့ဒီလို review လုပ်ဖို့လုပ်တယ်အထူးသဖြင့်အခုချိန်မှာစပြီးလုပ်စီခြင်းနဲ့အထူးသဖြင့်ပြုပြင်ပြောင်းလဲကြတဲ့အစိုးရအရာရှိကြီးတွေရှိတယ်ဥပမာအဖြစ်ကျွန်တော်တို့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကဆရာဦးမောင်နိုင်ဦးလို့เนาะညွှန်ကြားမှုချုပ်လို့ပုံကိုယ်လေးနောက်ကုတုဝန်ကြီးဖြစ်သွားတဲ့ပြုပြင်ပြောင်းလဲလုပ်တဲ့ဥပဒေစိမ်းလို့ပုံကိုယ်လေးဒါတွေဝန်ထမ်းတွေမှာလည်းရှိပါတယ်အဲ့ဒီလူတွေနဲ့အတူဒီကျွန်တော်တို့ဘလို့ပြုပြင်ပြောင်းလဲကြီးကိုလုပ်မလဲဆိုပြီးနိုင်ငံတကာကိုလည်းသွားကြည့်တယ်အဲ့ဒီတုန်းကဥမှုလက်ထက်တုန်းက Civil Service Commission တဲ့မှာပါတဲ့လူတွေလုတ်ခဲ့တဲ့ပုံစံလေးကိုယူပြီးတော့ကျွန်တော်အဲ့ဒါလေးကိုတုတ်ပြီးတော့အစီအခံစာလေးတစ်စောင်ပြီးနောက်ဆုံးအမှတ်တက်ခင်မှာထွက်ထားလို့ရှိရင်တော့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရပို့ပြီးအချိန်ကုန်မြန်သွားလိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့ဦးတမောင်တန်းဦးစီသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မြန်မာအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစီသူတို့ဆွေးနွေးသွားကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ၊ကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။